I proudly announce the winners who will constitute the 103rd class of Pulitzer Prize honorees.
ကြားခဲ့ရတဲ့အတန်ကတော့တရားသုံးကြိမ်မြောက်ပူလစ်ဇာဆုရှင်တွေအဖြစ်ဂုဏ်ပြုချီးမြှင့်မဲ့သူတွေရဲ့အမည်စင်းကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပူလစ်ဇာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒီနာကန်နီဒီကပြောသွားတာပါ American ပြည်ထောင်စုတာမကနိုင်ငံတကာသတင်းစာရင်းစင်းလောကမှာဂုဏ်သတင်းကြီးတဲ့နှစ်စဉ်ချီးမြှင့်နေတဲ့ပူလစ်ဇာဆုမှာသတင်းပညာတာမကစာရေးဆရာနဲ့အမှုပညာလောကမှာထူးချွန်ပြောင်မြောက်စွာရေးသားဖော်ထုတ်ခဲ့ကြသူတွေကိုခေါင်းစဉ်အလိုက်ရွေးချယ်ဂုဏ်ပြုတာဖြစ်ပါတယ်။ဒီနှစ်အတွက်နိုင်ငံတကာသတင်းတောက်စုနှစ်စုအဖြစ်သတ်မှတ်ခဲ့ပြီးတစုကိုရီမင်ပြည်တွင်းစစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ AP သတင်းတောက်တွေကိုချီးမြှင့်မှာဖြစ်ပြီးနောက်တစုကိုတော့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့မြန်မာရိုက်တာသတင်းတောက်နှစ်ဦးကိုချီးမြှင့်မှာဖြစ်ကြောင်းဒေနာကန်နေဒီကအခုလိုကြေညာခဲ့ပါတယ
်။ This year we are awarding a second prize in international reporting.The prize is awarded to the staff of Reuters with notable contributions from Hua Long and Xiao Su U.
ဒီနှစ်အတွက်နိုင်ငံတကာသတင်းတောက်ခံတာအစုအတွက်စုနှစ်စုချီးမြှင့်မှာပါ။တစ်စုကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ထူးထူးခြားခြားသတင်းဖော်ထုတ်မှုပေါ်မှာအခြေခံပြီးသတင်းတင်ပြခဲ့တဲ့ Reuters သတင်းတောက်အဖွဲ့ကပေးရချီးမြှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျနဲ့အတင်းအဓမ္မမောင်းထုတ်တပ်ဖြတ်မှုတွေတာဝန်ရှိတဲ့စစ်တပ်အဖွဲ့ဝင်တပ်စုတွေနဲ့ဘုရားဘာသာဝင်ရွာသားတွေကိုသူတို့နှစ်ဦးကအသေးချာစုံစမ်းဖော်ထုတ်တင်ပြနိုင်ခဲ့ပြီးအဲ့ဒီလိုတက်တည်ရှိရှိစုံစမ်းရေးသားခဲ့တဲ့အတွက်ဒီ Writers သတင်းတောက်နှစ်ဦးစလုံးဟာနှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရပါတယ
်အခုလိုမြန်မာသတင်းတောက်နှစ်ဦးကဘာကျော်ပူလီဇာစုချီးမြှင့်ခံရတာဟာသူတို့နဲ့ထိုက်တန်လို့ဖြစ်ကြောင်းမြန်မာသတင်းစာဆရာဦးစီသူအောင်မြင့်က VOE ကိုပြောပါတယ
်အဲကျွန်တော်တို့သတင်းမီဒီယာလောကမှာကတော့ပူလီဇာစုဆိုတာကိုယ်ယူထိုက်တဲ့တကယ်ကိုအမြင့်ဆုံးစုလို့ပဲနားလဲတယ်အဲ့လိုစုတယ်အောင်ရတယ်ဆိုတော့သူတို့လုပ်ထားတဲ့ဥပ္ပူစားရတဲ့ရလတ်တွေကိုနိုင်ငံတကာကအတိမတ်ပြည့်တယ်ချီးမြှင့်တယ်ဆိုတော့ကောင်းတဲ့ကိစ္စတွေပေါ့အဲ့လိုပဲမြင်ပါတယ
်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အခုဒီဧပြီလအခုစုချီးမြှင့်ရွေးချယ်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလည်းနှစ်တစ်ကူးတဲ့မြန်မာရိုးရာနှစ်တစ်ကူးအချိန်နောက်ထုံးစံအတိုင်းဒီနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာကွင်းနဲ့လွတ်ပေးတဲ့အဲ့ဒီအချိန်ကာလလေးရောက်လာတော့မယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတို့ဒီ writer သတင်းတောက်နှစ်ဦးကိုဒီလူငင်းချမ်းသာကွင်းနဲ့လွတ်နိုင်မလွတ်နိုင်ပေါ့နော်ဘလို့ဆရာသုံးသပ်ပါလဲရှင
်အခုလက်ရှိမှာကတော့တို့မျိုးရောင်ရဲ့အမှုကအမြင့်ဆုံးတရားရုံးမှာအယူခံတင်ထားတယ်တင်ထားတော့အတားကိုဟိုနှစ်ဖက်ကြားနာပြီးတော့မှရှင်ပြချဖို့စောက်ဆိုင်နေတဲ့အချိန်ပေါ့လေဆိုတော့ဒီလိုအချိန်ရုံးမှာတော့ကျွန်တော်နားလည်တဲ့လောက်ကတော့လွတ်ပေးတဲ့အလေးထားကတော့သိမရှိဘူးပေါ့အစီအရေးချပြီးသွားပြီဆိုရင်တော့အဲ့ဒါကြီးကပြန်ပြီးတော့ပြောလို့နိုင်တာပေါ့နော်အဲ့ဒီလိုပဲကျွန်တော်နားလည်ပါတယ
်ဒါဆိုရင်တို့လွတ်လာနိုင်တဲ့လမ်းကြောင်းအနေထားရောဘယ်လိုမြင်လဲရှင
်ကျွန်တော်ကတော့ပြောလို့ရရှိပါတယ်အမြင့်ဆုံးတရားရုံးဆိုတဲ့ခါကျတော့တို့ဘုခင်ကိုပြည်ချက်ချဟိုပြန်ပြီးတော့တို့စီစစ်မယ်လေ့လာမယ်သုံးကြမယ်ဒီနေရာမှာလည်းပြောလို့လို့ရတာပဲအဲ့တို့ပြန်ပြီးတော့မှလွတ်မြောက်ဖို့အတွက်ကိုပြောလို့ရရှိတာပဲအကယ်၍များသာအဲ့ဒီမှာတော့မရှိခဲ့ဘူးဆိုရင်တော့နောက်တော့ဒါသမရရဲ့လေ့လာချက်လောက်ဝင်ပေါ့နော်အဲ့ဒါကိုပြောလို့ရမှာပါ
writer သတင်း editor ချုပ် Stephen Adler ကလည်းအခုလိုကိုဝါလုံးနဲ့ကိုကျော်စိုးတို့တတိရှိရှိသတင်းယူမှုအတွက်ဂုဏ်ပြုခြင်းခံရတာကိုသူ့အနေနဲ့ဝမ်းမြောက်မိပေမဲ့ဒီတတိရှိလာတဲ့သတင်းတောက်နှစ်ဦးဆက်ပြီးအချင်းကျခံနေရတဲ့အတွက်လွန်စွာစိတ်ဆင်းရဲရကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတကာသတင်းတွေထုတ်ဖော်တင်ပြရမှာထင်ရှားတဲ့တာရကအဖြစ်စံနမူနာတင်နိုင်လောက်တဲ့အပြင်သတင်းပညာကျင့်ဝတ်နဲ့အညီရေးသားတင်ဆက်နိုင်တဲ့ထူးချွန်တဲ့နိုင်ငံတကာသတင်းသမားတွေကိုပူလီဇာစုအဖွဲ့ကြီးကနှစ်စဉ်ရွေးချယ်ဂုဏ်ပြုတာဖြစ်ပြီးစုကြေးငွေအဖြစ်အမေရိကန်ဒေါ်လာ15,000ပူတွဲချီးမြှင့်တာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရေးအမြင့်တင်တဲ့အနေနဲ့1918ခုနှစ်ကစတင်ပြီးသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကကြီးမှုတဲ့ပူလီဇာစုကိုဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပြီးစုရရှိတဲ့အမည်စင်းကိုအခုလိုဧပြီလလယ်မှာကြေညာပြီးနောက်ကိုလံဘီယာတက္ကသိုလ်အဓိပတိကိုရိုင်းချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံအတွင်းမေလမှာကျင်းပလေးရှိပါတယ်အခုလိုနာမည်ကျော်ပူလီဇာစုအဖြစ်ချီးမြှင့်ခံရသူမြန်မာတွေထဲမှာ2016ခုနှစ်ပူလီဇာအများအကျိုးဆောင်စုအတွက်မြန်မာသတင်းတောက်ကချင်တိုင်းရင်သူအက်စတာထူးဆန်ပါဝင်တဲ့ AP သတင်းဌာနအဖွဲ့ကရရှိခဲ့တယ်လို့2018ပူလီဇာသတင်းမှတ်တမ်းဓာတ်ပုံစုအတွက်မြန်မာဓာတ်ပုံသတင်းသမားကိုစိုးစရာထွန်းပါဝင်တဲ့ Writer ဓာတ်ပုံသတင်းတောက်အဖွဲ့ချီးမြှင့်ခံခဲ့ရပါတယ်ရှင်